မြန်မာနိုင်ငံမှာဒီလက်ကင်ဖုန်းကနေအင်တာနက်ဆက်သွယ်မှုကိုဒီနေ့ညနေပိုင်းကစပြီးတော့အာဏာသိမ်းယူအုပ်ချုပ်နေသူတွေကဖြတ်တောက်ထားပါတယ်။မြေပြည်တော်မှာသမ္မတအဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့အမှုရုံးချင်းဒီနေ့ရှိနေတယ်လေ။အင်တာနက်ဆက်သွယ်မှုမရလို့ video conferencing နဲ့အမှုကြားနာမှုမလုပ်နိုင်ခဲ့ဘူးလို့ဥပဒေအကျိုးဆောင်ရှင်းနေစီဥက္ကမောင်စောကပြောပါတယ်။လက်ရှိအမှု၄ခုနဲ့တရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်အတွက်ဥပဒေအကျိုးဆောင်နိုင်ဖို့အတွက်ရှင်းနေကြီးဥက္ကမောင်စောခွင့်ပြုချက်မရသေးပေမဲ့အကျိုးဆောင်အဖွဲ့တွေကအငြင်းတန်းရှင်းနေဥယျာရချင်းနဲ့ဒေါ်မင်းမင်းစိုးတို့ကိုအမှုအတွက်ရှင်းနေလိုက်ဖို့ရဲကခွင့်ပြုချက်ပေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အမှုကိုရှေ့တပတ်ဗုဒ္ဓဟူးမတ်လ24ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်။ရန်ကုန်မြို့မှာတော့မနေ့ကကလက်နက်ကင်တပ်တွေအကြမ်းဖက်တိုက်ခိုက်မှုတိုးမြင့်လုပ်ခဲ့ပြီးတဲ့နောက်မှာမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားပါတယ်။လိုင်သာယာ၊ရွှေပြည်သာ၊တောင်တကုံ၊မြောက်တကုံ၊တကုံစိတ်ကန်းနဲ့မြောက်ဥကလာပါမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီမနေ့ကစစ်ရဲတွေရဲ့ပစ်ခတ်မှုကြောင့်ပေဆုံးထိခိုက်ဒဏ်ရာရသူအများကြီးရှိခဲ့ပေမဲ့လည်းဒီနေ့အများအပြားလမ်းပေါ်ထွက်လာပြီးတော့ဆန္ဒပြခဲ့ကြပါတယ်။တရားမျှတမှုအမှန်တရားအတွက်စိုးရိမ်နေကြကနေဆန္ဒထွက်ပြရတာလို့ဆန္ဒပြလူငယ်တယောက်ကအခုလိုပြောပါလေ
။ဆက်မှနာကျူတီခုဆန္ဒလည်းမလုပ်ရဘူးလေ။အဲ့တော့ကျွန်တော်တို့လမ်းပေါ်ထွက်လာခြင်းဖြစ်တဲ့ကိုယ့်အတွက်အလုပ်ရေလည်းပဲဆန္ဒပြတယ်။အတက်နိုင်လို့လည်းဆောင်ကျင်းပြီးတော့ပေါ့လေ။
နောက်ထပ်20ကျော်လူငယ်ကလည်းသူတို့အနာဂတ်အတွက်အခုလိုဆန္ဒပြနေတာဖြစ်တယ်လို့ပြောပါရယ်။
မတော်အနာဂတ်ကိုညီမတို့ကစူးစမ်းရုံးရမယ်။ဒီစဉ်အနာရှင်တိမ်မှုကိုလုံးဝလက်မခံဘူး။အဲဒါကြောင့်မို့ညီမတို့ကအတက်နဲ့လဲပြောပေါ့နော်ထွက်လာရတာပါ။ဒီထဲထဲမှာလည်းညီမတို့ကပေါ့ဒီလိုကြေးရလောရတာတွေရှိတယ်။ညီမဆိုရင်ဆွဲခံတယ်တဲ့ကာဘူးပါတယ်။ဒါနဲ့ညီမတို့အခွင့်အရေးစူးစီးပြီးတော့ညီမကိုပြန်ပြီးကယ်ထုတ်လိုက်တော့ညီမအရင်ကိုဖယ်ရောက်လာတာပါ။စူးရမ်းပေါ့လမ်းကြောက်နေရပါပေါ့နော်
။မန္တလေးမြို့မှာလည်းပြည်သူအများအများဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။လုံကြုံရေးတပ်တွေပြစ်ခတ်မှုကြောင့်ဒီနေ့လဲစိုင်းသာယာမြို့နဲ့အပြင်မန္တလေးမြို့အောင်ပန်းမြို့အောင်လံမြို့မြင်းကြံမြို့ဂျိုးပင်ကောင်းမြို့တွေမှာတေဆုံးထဏ်ရာရသူတွေရှိပါတယ်။ဖေဖော်ဝါရီလတရနေ့မှာဆရာနာတင်းခဲ့ပြီးတဲ့နောက်ရန်နကန်တပ်တွေကဒီဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းဖြိုခွင်းနေတာမနေ့တနင်္ဂနွေနေ့ကတော့တေဆုံးသူပြည်အထင်းမှာအများဆုံးဖြစ်ခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတောင်းဆိုနေတဲ့ကြားကသွေးထွက်တန်ရုံဖြစ်အောင်ဆက်လုပ်နေတဲ့အပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံတွေကသူနဲ့အဆက်အသွယ်ရှိသူတွေပြောပြချက်အရစနစ်တနည်းကလေးရုံးပရက်အတွင်းမှာတက်ချက်မှုတွေဆန္ဒပြသူတွေအပေါ်မတရားလုပ်တာတွေဖမ်းဆီးခံရတဲ့သူတွေအပေါ်နှိပ်စက်မှုတွေတည်င်းတွေကိုကြေကွဲစွာတီးကြရတယ်လို့သူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စေဝေနံတွေကိုရရဆက်ဆက်လုပ်တာအများပိုင်းအခြေခံဆောက်ဦးတွေကိုဖျက်ဆီးနေတာတွေဟာငြိမ်းချမ်းတည်ငြိမ်ရေးကိုအကြီးအကျယ်ထိခိုက်တယ်လို့အထူးကိုယ်စားလှယ်ရှရနာဘာဂနာကပြောပါတယ်။ဒေတာပေးနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာပြည်သူတွေအတွက်အတူဒီစီးလုံးမှုပြသပြီးတော့သူတို့လိုလားတဲ့ဒီမိုကရေစီမျှော်မှန်းချက်တွေအကောင့်ထဲပေါ်လာအောင်လုပ်ရမယ်လို့မနေ့ကဒီကုလသမဂ္ဂတွေ့မှုချုပ်ရဲ့အထူးကိုယ်စားလှယ်ကတုံ့ပြန်ပါတယ်။အာဏာတိုင်းစစ်ကောင်စားတွေဟာအာဏာနဲ့မထိုက်တန်ပေနဲ့အချုပ်တန်တိုင်းနောက်မှသာရှိတယ်နဲ့လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကလည်းသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်။သူတို့စီကငွေကြေးနဲ့လက်နက်စီးဆင်းမှုရအောင်ချက်ချင်းလုပ်ရမယ်။သူကတောင်းဆိုသလိုမျိုးဒီကုလသမဂ္ဂအနေနဲ့ဆောင်ရွက်ပေးပါလို့လူ့ခွင့်ရေးဆိုင်ရာအထူးတန်တမန်ကပန်ကြားထားပါတယ်။ဒီနေ့မနေ့တုန်းကဒီမတ်လ14ရက်နေ့ကရန်ကုန်တိုင်းဆိုင်တရာမြို့နယ်ဆက်မှုဆောင်မှာရှိတဲ့တရုတ်ရင်းနှီးပြုံနှံထားတဲ့လုပ်ငန်းတချို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်မှာမြန်မာနိုင်ငံတွေကတရုတ်အကျိုးစီးပွားတွေအတွက်စိုးရိမ်တယ်လို့တရုတ်နိုင်ငံကဒီကနေ့ပြောကြားပါတယ်
။对中方机构和人员安全受到影响非常关切。中方希望缅方
တရုတ်ပိုင်လုပ်ငန်းတွေနဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးအတွက်တိတ်ကုန်စိုးရိမ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရအကြောင်းလီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာနိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးတွေလုံခြုံရေးကိုအကာအကွယ်ပေးဖို့နဲ့အလားတူအဖြစ်မျိုးနှောင်ထမဖြစ်အောင်လို့အစွမ်းကုန်ရှောင်ရှားဖို့အတွက်တရုတ်နိုင်ငံကမျှော်လင့်တယ်လို့ဆိုပါတယ်မနေ့ကတရုတ်လုပ်ငန်းဆက်ယုံတချို့ဒီဖျက်ဆီးနှိရှုခံခဲ့ရပြီးတရုတ်ဝန်ထမ်းတွေများစွာဒဏ်ရာရခဲ့သလိုပိတ်မိတဲ့ဝန်ထမ်းတချို့လည်းရှိတယ်လို့တရုတ်ရန်ကုန်မြို့တရုတ်တန်ရုံကထုတ်ပြန်ပါတယ်ထိခိုက်ခဲ့တဲ့လုပ်ငန်းအများစုကအထည်ချုပ်လုပ်ငန်းတွေဖြစ်တယ်လို့ဆိုပါတယ်အဲ့ဒီအခြေအနေမျိုးထပ်မဖြစ်အောင်လို့ထိထိရောက်ရောက်ဆောင်ရွက်ကြံပေးဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြောထားရလို့တရုတ်အစိုးရပြောခွင့်ရကဒီကနေ့ပြောပါတယ်
။这次事件性质十分恶劣。事件发生后，中国驻缅甸使馆。
ဖြစ်ခဲ့တဲ့အခြေအနေဟာတိတ်ကိုဆိုပါတယ်။ဖြစ်ခဲ့ပြီးချင်းမှာပဲတရုတ်တန်ရုံကဒီမြန်မာနိုင်ငံကတရုတ်လုပ်ငန်းက 工队人员一定一片得产的龙眼队伍撤退开发的，只有龙眼队员六百个人也的龙舟业务地道站协会里面提提要要加快北部转，只有等用个拆迁当初的来路，只有说要标款要做个标给了吧。今天晚上嘛，脑袋对出来，但又没偏昂，加快步路来路来，今天的天上新年晚嘛，标款要交给咱个标价吧嘞。
我们希望缅甸各方保持冷静克制，从缅甸人民的根本利益出发。
缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益是这个阿那登记比的老板没了十年的哈，你们那个嘛龙中月月来吃的对着我们要从一点撇开吧的，撇的微博一张拍打过这帮苏亚尼的边谈中撇点上茶人路，这帮该不能问题一块多一问就告诉诺布告诉个定的的人在心里面嘛表达吧的，你们那个请你为我上进的比较不如东边没出来身上没路的说吧的。
経済協力や政策の今後の対応については事態の推移また関係国の対応を踏まえながらそして動向したり注視し
まなげんが経営にぼむりびろシーバーイやモワラバイやベルトンピャメスラジパナげんが新座まちばりあくろ新座にれてちねまべピッポー通ってにれちねりごジャパンが上司にばれるジャパンキャビネットウィンジーアプウェイアドウィンジョーガードが表情とあらピッパーでしょ。